မြန်မာနိုင်ငံမှာအာဏာသိမ်းယူအုပ်ချုပ်နေသူတွေရဲ့လုံခြုံရေးတပ်ဖွဲ့တွေကပြည်သူတွေအပေါ်အင်အားသုံးနှိမ်နှင်းဖမ်းဆီးမှုတွေလုပ်နေပါတယ်။အခုလိုပြည်သူတွေအပေါ်အကြမ်းဖက်မှုတွေကိုချက်ချင်းရရမယ်လို့ American ပြည်ထောင်စုကထပ်ပြီးတော့ပြောကြားလိုက်ပါတယ်
။ The violence that security forces have inflicted on innocent Burmese civilians is abhorrent, it's repulsive.
အပြစ်မဲ့အရသာပြည်သူတွေအပေါ်လုံခြုံရေးတပ်ဖွဲ့တွေရဲ့အကြမ်းဖက်လုပ်ရဟာထိတ်လန့်တုန်လှုပ်စရာယွင်ချစရာဖြစ်ပါတယ်ချက်ချင်းရရမယ်လို့အမေရိကန်ပြည်ထောင်စုကပြောထားပြီးသားဖြစ်ပါတယ်သူတို့ရဲ့အခွင့်အရေးကိုလေးစားဖို့နဲ့ဒီမိုကရေစီနည်းလမ်းကျတင်မြှောက်ထားတဲ့အစိုးရလက်အာဏာပြန်ပေးဖို့အတွက်ငြိမ်းငြိမ်းချမ်းချမ်းတောင်းဆိုနေတာကိုအကြမ်းဖက်တုံ့ပြန်နေတဲ့အပေါ်အမေရိကန်ပြည်ထောင်စုကတိတ်ကိုစိတ်ပြတ်တုန်လှုပ်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Ned Price ကတင်းနှင်းလာနေတုန်းကပြောကြားခဲ့တာဖြစ်ပါတယ်ဒီမိုကရေစီနီးလမ်းကျရွေးကောက်ခံထားရတဲ့အစိုးရဖယ်ရှားခံခဲ့ရတဲ့ကအယက်သားအစိုးရအပေါ်ထောက်ခံတယ်ဆိုတာကိုလမ်းပေါ်ထွက်ငြင်းငြင်းချမ်းချမ်းဆန္ဒပြနေကြတဲ့မြန်မာပြည်သူတွေကိုအမေရိကန်ပြည်ထောင်စုကထောက်ခံကြောင်းပြောထားရုံနဲ့မကပါဘူးအဲ့လိုမျိုးငြင်းချမ်းစွာလမ်းပေါ်ထွက်ဆန္ဒပြနေသူတွေသတင်းထောက်တွေကိုအကြမ်းဖက်နှိမ်နှင်းဖမ်းဆီးနေတာတွေကိုလည်းအမေရိကန်အစိုးရကပြင်းပြင်းထန်ထန်ဝေဖန်ပြစ်တင်ခဲ့ပါတယ
် We have voiced our strong concern for the fact thatpeaceful protesters, journalists, and other elements of civil society have been
ငြိမ်းချမ်းစွာဆန္ဒပြနေကြသူတွေ၊သတင်းထောက်တွေ၊လူမှုအခြေပြုအဖွဲ့အစည်းတွေအကြမ်းဖက်နှိမ်နှင်းခံနေရတဲ့အပေါ်မှာအမေရိကန်ပြည်ထောင်စုကအင်မတန်စိုးရိမ်နေဆိုတာကိုပြောထားပြီးသားဖြစ်ပါတယ်။တော်တော်များများအာဏာသိမ်းထားသူတွေရဲ့အကြမ်းဖက်နှိမ်နှင်းတာတွေကိုခံနေရပါတယ်လို့သူကပြောသွားတာပါ။ EU ဥရောပသမဂ္ဂကစစ်တပ်ထိန်းချုပ်ထားတဲ့ဒီမြမစီးပွားရေးဥပိုင် limited နဲ့မြမစီးပွားရေး corporation တို့အပေါ်အရေးယူတန်ခတ်မှုတွေလုပ်နေတယ်လို့ American အစိုးရအနေနဲ့စစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေကိုထိရောက်တဲ့တန်ခတ်ပိတ်ဆို့မှုတွေရှိသလားလို့မနေ့ကသတင်းစာရှင်းလင်းပွဲမှာ American နိုင်ငံခြားရေးဌာနပြောခွင့်ရကိုသတင်းတောက်တယောက်ကမေးပါတယ်။ဒါနဲ့ပတ်သက်လို့လည်းပြောခွင့်ရ Net Price ကအခုလိုတုံ့ပြန်ပါတယ်
။ We are always looking at ways that we can hold the junta to account forthe coup that they perpetrated for their anti-democratic actions
democracy နီးလမ်းမကျတဲ့လုပ်ရက်ကိုအာဏာသိမ်းထားသူတွေကလုပ်ခဲ့တဲ့ကိစ္စအတွက်တာဝန်ခံမှုရှိမဲ့အရေးယူမှုတွေလုပ်ဖို့အမေရိကန်ကအမြဲတမ်းနီးလမ်းရှာဖွေနေပါတယ်လို့ပြောသွားတာပါကနေဒါ၊ဗြိတိန်အပါအဝင်အမေရိကန်ရဲ့အရင်းနှီးဆုံးမဟာမိတ်နိုင်ငံတချို့မိတ်ဖက်နိုင်ငံတချို့ကသူတို့မူနဲ့သူတုံ့ပြန်ဆောင်ရွက်တာတွေလည်းရှိခဲ့တယ်အမေရိကန်စီးပွားကူးသန်းဌာနကမြန်မာနိုင်ငံကိုပုတ်ကုန်ကန့်သက်ထိန်းချုပ်မှုအပြင်စစ်တပ်နဲ့ဆိုင်တဲ့လုပ်ငန်းတွေအပေါ်နောက်ထပ်တန်ခတ်အရေးယူမှုနှစ်ခုကိုလည်းပြီးခဲ့တဲ့သတင်းမှတ်ထဲမှာပဲလုပ်ခဲ့တာကိုသူကထပ်ပြောပါတယ်။အာဏာသိမ်းတဲ့လုပ်ရက်အတွက်အမေရိကန်ရဲ့တန်ခတ်အရေးယူမှုတွေအထူးရောက်ဆုံးဖြစ်အောင်လို့ကမ္ဘာတဝန်းကမိတ်ဆွေနိုင်ငံတွေနဲ့တိုင်ပင်လုပ်နေတယ်။နောက်ထပ်လည်းအထူးရောက်ဆုံးအရေးယူမှုတွေလုပ်သွားမဲ့နည်းလမ်းတွေကိုရှာဖွေနေပါတယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Net Price ကတနင်္လာနေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားတာဖြစ်ပါတယ်။အခုလိုအမေရိကန်ကဆေးရနာတင်ထားသူတွေကိုအရေးယူနိုင်မဲ့နီလန်ရှာနေတဲ့မှာပဲရန်ကုန်တိုင်းရွှေပြည်သာမြို့နယ်ထဲမှာရှိတဲ့စုအတံမွေးဝမ်းကြောင်းသိပ်ပံရဲ့တာဝန်ခံကိုစော်မြတ်လင်းဟာအင်္ဂါနေ့ကူးပြီးညတနားရီခွဲလောက်မှအဖမ်းခံခဲ့ရပြီးတော့ဒီကနေ့မနက်မှာတော့သူတေဆုံးသွားပြီဆိုတာကိုမိသားစုကိုအကြောင်းကြားခဲ့ပါတယ်။အခုလိုမျိုးဆေးရနာပိုင်းတွေဖမ်းဆီးခေါ်ဆောင်သွားပြီးနိုင်ပိုင်းအကြမှာပဲတေဆုံးခဲ့သူဟာကိုစော်မြတ်လင်းအပါအဝင်နှစ်ယောက်ရှိပါပြီ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ခုနှစ်ရက်ွယ်ဥက္ကဋ္ဌဦးခမောင်လက်ဟာလည်းခုနှစ်ရက်နေအစောပိုင်းတုန်းကဖမ်းဆီးခံရပြီးတော့နိုင်ပိုင်းချာမှာပဲအလောင်းလာယူဖို့အတွက်မိသားစုကိုစစ်တပ်ကအကြောင်းကြားခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံထဲမှာဒီလုပ်ငန်းလည်ပတ်နေတဲ့ 7 days မြစီမ TVB မြန်မာနောင်းနဲ့ခေတ္တမီဒီယာလုပ်ငန်းတွေရဲ့လုပ်ငန်းလည်ပတ်ခွင့်ကိုအာဏာသိမ်းထားသူတွေရပ်ဆိုင်းခဲ့ပြီးနောက်ကျမှပဲဒီကနေ့မှာတော့တန်လျင်မှာရှိတဲ့မြစီမရုံးကိုစစ်တပ်ကဝင်ရောက်ရှာဖွေခဲ့ပါတယ်။အဲဒီမှာအဖမ်းဆီးမရှိခဲ့ပေမဲ့လှဲတန်းမှာရှိတဲ့ဒီကမာရွတ်မီဒီယာရုံးခန်းကိုစစ်တပ်ကဝင်ရောက်ရှာဖွေပြီးတော့အက်ဒီတာချုပ်ကိုမမောင်ထွေးခေါ်နေတန်မောင်နဲ့အက်ဒီတာကိုဟန်တာငိမ့်တို့ကိုဖမ်းဆီးခေါ်ဆောင်သွားပါတယ်။ကိုမမောင်ထွေးခေါ်နေတန်မောင်ဟာအမေရိကန်နိုင်ငံသားဖြစ်ပါတယ်။အခုလိုမျိုးအာဏာသိမ်းယူအုပ်ချုပ်နေသူတွေကသတင်းတောက်တွေလူမှုအခြေပြုအဖွဲ့အစည်းတွေအပေါ်နှိမ်နင်းနေတာမှနာယေကူညီမှုအသင်းကိုတီထောင်တဲ့ဦးကျော်သူနဲ့ဇနီးဖြစ်သူဒေါ်မြင့်မြင့်ခင်ဖေခေါ်ဒေါ်ရွှေစည်းကွက်တို့ကိုအလွန်ငွေတွေအရဲသုံးစားလုပ်တယ်လို့ဆက်ဆွဲတယ်လို့အမှုတွေလည်းဖွင့်ထားပါတယ်။အကြမ်းမဖက်အာဏာဖီဆန်တဲ့ CDM လှုပ်ရှားမှုတွေကိုအားပေးနေတဲ့အတွက်ဦးကျော်သူကိုပုံမှန်ပမြင်ဆောင်68,905ကာဂျီလိုနဲ့တရားစွဲထားတယ်လို့ဒေါ်မြင့်မြင့်ခင်ဖေကို905ကာဂျီနဲ့တရားစွဲထားပါတယ်။ပုံမှန်68ကတော့ဆက်သွယ်ရေးဥပဒေဖြစ်ပြီးတော့905ကာဂျီကတော့တပ်မတော်ပြိုကွဲအောင်လှုပ်ဆောင်မှုလှုပ်ဆောင်မှုဖြစ်ပါတယ်။ သူ့ရဲ့မိဘနှစ်ယောက်လုံးဟာပြည်သူလူထုကယုံကြည်စွာလှူထားတဲ့ငွေနဲ့ဝတ္ထုပစ္စည်းတွေကိုဘယ်တော့မှကိုရေးကိုတာကိုချိုးအတွက်ငွေတပြားတစ်ချပ်ကိုမှအလွဲသုံးစားမလုပ်ခဲ့ဘူးလို့တမိဖြစ်သူကသူ့ရဲ့ Facebook လူမှုကွန်ရက်ပေါ်မှာဒီကနေ့တုံ့ပြန်ပါတယ်။နိုင်ရေးကူညီမှုတက်တန်းတစ်လျှောက်လုံးမှာသူတို့ဟာလူအားအချိန်အားငွေအားစိုက်ပြီးတော့ငွေတပြားတစ်ချပ်မှမယူဘဲစစ်မှန်တဲ့ပရဟိတဇိတ်နဲ့သာပြည်သူအများပေါ်မှာအလုပ်ကျွေးပြုခဲ့တယ်လို့တမိဖြစ်သူကတုံ့ပြန်ထားပါတယ်။မြန်မာပြည်သူသုံးများတဲ့ Facebook လူမှုကွန်ရက်ပေါ်မှာလည်းနိုင်ရေးကူညီမှုအသင်းကဥကြော်သူနဲ့ဇနီးဖြစ်သူတို့ငွေကြေးအလဲသုံးစားလုပ်တယ်ဆိုတဲ့ဆက်ဆွဲမှုတွေကိုမယုံဘူးလို့တော်တော်များများကရေးပြီးတင်နေကြပါတယ်။အခုလိုမျိုးစစ်အာဏာသိမ်းမှုဆန့်ကျင်သူတွေ CDM နှုတ်ရှားနေကြသူတွေကိုအာဏာသိမ်းထားသူတွေကဖိနှိပ်ဖမ်းဆီးမှုတွေလုပ်နေပေမဲ့မြန်မာနိုင်ငံတည်းကမြို့တော်တော်များများမှာတော့ဆန္ဒပြပွဲတွေကိုဆက်ပြီးတော့လုပ်နေကြပါတယ်။ဒါကတော့မန္တလေးမြို့ကဆန္ဒပြတဲ့အတန်းတွေဖြစ်ပါတယ်အလားတူဒဝဲဘိတ်နေပြည်တော်လွိုက်ကောမိုးညင်းရန်ကုန်စတဲ့တခြားမြို့တွေမှာလည်းဒီပြည်သူတွေဟာလမ်းပေါ်ထွက်ပြီးတော့ဆရာနာရှင်ဆန့်ကျင်ရင်ဆန္ဒပြမှုတွေကိုလုပ်ခဲ့ကြပါတယ်လက်နက်ကင်လုံခြုံရေးတွေဘက်ကပြစ်ခတ်ဖြိုခွဲလို့ထိခိုက်ဒဏ်ရာရသူတွေလည်းရှိခဲ့ပါတယ်ရန်ကုန်မြို့မှာတော့စမ်းချောင်းမြို့နယ်ထဲမှာဒီလုံခြုံရေးတပ်ဖွဲ့တွေမင်းညာတို့ကပိတ်ဆို့ဖမ်းဆီးမှုတွေရှိခဲ့ပေမဲ့ဒီကနေ့ရန်ကုန်မြို့အနှံ့လမ်းတွေပေါ်မှာဆန္ဒပြပွဲတွေဆက်ပြီးတော့ရှိခဲ့ပါတယ်
။ကျွန်တော်တို့အခုဆိုရင်ညာဘက်တော့မကောင်းကောင်းမအေးရဘူး။ကျွန်တော်တို့လမ်းထဲမှာဒီဆန္ဒပြနေတယ်။ကျွန်တော်တို့လည်းကျွန်တော်လူငယ်တွေလည်းအများကြီးပဲ။သူတို့လည်းခက်ချင်မှာမဟုတ်ဘူး။ဒါပေမဲ့ကျွန်တော်တို့ကကြောက်နေတယ်မထွက်ပဲနဲ့ဆိုရင်ကျွန်တော်လူအများကြီးရှိရင်ဒီအရှိအာကြီးအဖြစ်ပြမှာမဟုတ်ဘူးအဲ့ဒါမျိုးကျွန်တော်တနေ့တနေ့ကျွန်တော်မနာ22ရက်ရှိတယ်ရှင်းနေဆိုတနေ့တိုင်းတွေ့တယ်အဲ့ကျွန်တော်တင်မန်းပြီဆိုတာကျွန်တော်ကြောက်ဆုံးသွားလို့ကြည့်ပြောကျွန်တော်အပြန့်နေတာကျော်ဒီအောင်နောက်တော့တောက
်တာဒါကတော့တာမွေမြို့နယ်ထဲမှာဒီဆန္ဒပြတဲ့သူတယောက်ကပြောခဲ့တာဖြစ်ပါတယ်ရှင်